အမေရိကန်လေယာဉ်ကွင်းတွေကိုဆက်ရောက်လာကြမဲ့နိုင်ငံခြားခရီးသည်တင်လေယာဉ်အလုံးလိုက်နာရမဲ့လုံခြုံရေးဆိုင်ရာအရေးယူဆောင်ရွက်မှုအစ်စ်တွေကိုအမေရိကန်ပြည်ထောင်စုကဗုဒ္ဓဦးနေ့ကကြေညာလိုက်ပါတယ်အမေရိကန်ကိုလာကြဖို့လေယာဉ်ပေါ်မှာတက်ခင်နိုင်ငံခြားသားခရီးသည်တွေကိုတင်းကျပ်တဲ့စစ်ဆေးမှုတွေပြုပွဲရှိနေတယ်လို့ဆိုပါတယ်ဒီကြောင့်လည်းပဲတလို့ဒေါ်လာလာတန်းကစူးစီးတင်ပြထားပါတယ
်ကမ္ဘာတစ်ဖက်ကအမေရိကန်ပြည်ထောင်စုကိုလာရောက်ကြမဲ့လေရင်တွေအနေနဲ့ခီးတဲ့တွေလေရင်ပေါ်မတက်မီစစ်ဆေးတဲ့လုံခြုံရေးအရေးယူဆောင်ရွက်မှုတစ်တွေကိုအမိမြေလုံခြုံရေးဌာနဝန်ကြီးဂျွန်ကယ်လီကဝါရှင်တန်မှာပို့ထုနေ့ကကျင်းပခဲ့တဲ့အမေရိကန်လုံခြုံရေးအသစ်ညီလာခံမှာခုလိုပြောကြားခဲ့တာဖြစ်ပါတယ
် Screening before boarding flights to the United States. With this announcement we send a clear message that inaction is not an option. Those who choose not to cooperate or are slow to adapt
လူကြုံရေးဆိုင်ရာအရေးယူဆောင်ရွက်မှုအစ်စ်တွေကတော့အမေရိကန်ပြည်ထောင်စုကိုလာမဲ့လေရင်တွေပေါ်မှာတက်မီစစ်ဆေးမှုတွေကိုတိုးမြင့်လှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒီကြေညာချက်နဲ့အတူကျွန်တော်တို့ရှင်းရှင်းလင်းလင်းသတိပေးလိုတာကကျွန်တော်တို့အနေနဲ့ဘာမှမလုပ်ဘဲမနေနိုင်ပါဘူး။စီးမြင့်အစ်စ်တွေကိုလိုက်နာခြင်းမပြုဘူး။လိုက်နာဖို့နှောင့်နှေးနေတဲ့ဆိုရင်တခြားကန့်သတ်မှုတွေကိုခံကြရမှာဖြစ်ပါတယ်။အဲ့ဒီအထက်မှာလေရင်ပေါ်ကိုလျှက်စစ်ပစ္စည်းတဲဆောင်ခွင့်ပိတ်ပင်ခံရတာအပြင်အမေရိကန်ပြည်ထောင်စုကိုလာရောက်တဲ့လေရင်ပြန်တန်းခွင့်ပိတ်ပင်ခံရမှာဖြစ်ပါတယ်။ဒါပေမဲ့အခုကျွန်တော်လေ့လာရသလောက်ကတော့လေရင်လိုင်းအားလုံးဟာသူတို့ရဲ့အမှုတန်းတွေနဲ့ခီးတယ်တွေအားလုံးဘေးအန္တရာယ်ကင်းရှင်းအောင်လှုပ်ဆောင်လိုကြတာတွေ့ရပါတယ်
။လုံလုံစင်မှာတော့မိမိလုံခြုံရေးဌာနအနေနဲ့လေရင်တွေပေါ်မှာခီးတယ်တွေနဲ့အတူတည်ဆောက်နိုင်တဲ့ carry on ပစ္စည်းတွေမှာ laptop computer တည်ဆောက်ခွင့်ပိတ်ပင်ဖို့သတင်းထွက်နေပြီမဲ့လို့လေခုတော့ဒါကိုမလှုပ်ဆောင်သေးတာတွေ့ရပါတယ်။laptop computer တွေကိုအာဖရိကရှစ်နိုင်ငံနဲ့အရှေ့လေပိုင်းလေဆိပ်တွေကထွက်ခွာလာတဲ့လေရင်တွေပေါ်မှာခီးတယ်တွေနဲ့အတူတည်ဆောင်ခွင့်ကိုမလကရေကအမေရိကန်ကပိတ်ပင်ထားတာဖြစ်ပါတယ်။ IS အစွန်းရောက်တွေအနေနဲ့ laptop ကိုတုံးပြီးဘုံလုံးနိုင်တဲ့ဆိုတဲ့ထောက်လန်းရေးသတင်းတွေထွက်ပေါ်လာပြီးတဲ့နောက်အခုလိုပြုလုပ်ခဲ့တာဖြစ်ပါတယ်။မိမေလုံခြုံရေးဌာနဝန်ကြီးကယ်လီကလေချောင်းသွားလာမှုလုံခြုံရေးတိုးမြင့်မှုအရေးကြီးတဲ့အကြောင်းခုလိုထောက်ပြခဲ့ပါတယ်။
Unless we all raise our security standards, terrorists who see commercial aviation as the greatest takedown will find and attack the weakest link.
အကြံဖက်သမားတွေရန်ကိုကာကွယ်ဖို့အားလုံးကတိုးမြင့်ဆောင်ရွက်ခြင်းမရှိဘူးဆိုရင်လေရင်တွေကိုအများဆုံးပြစ်မှတ်ထားတိုက်ခိုက်တဲ့အကြံဖက်သမားတွေဟာလုံခြုံရေးအားနည်းချက်တွေကိုရှာပြီးတိုက်ခိုက်ကြမှာဖြစ်ပါတယ်။ဒါကြောင့်ကမ္ဘာတဝန်းလေကြောင်းတွာလာမှုလုံခြုံရေးအတွက်အနိုင်ဆုံးသတ်မှတ်ချက်ကိုမြင့်ဖို့လိုမှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲလေရင်ခီးတယ်တွေနဲ့ခီးသွာလာမှုကိုလည်းတိတ်အနောက်ရှက်မဖြစ်စေဖို့လည်းသတိထားလှုပ်ဆောင်မှာဖြစ်ပါတယ
်ခုကြီးညာခဲ့တဲ့ရေယူဆောင်ရွက်မှုအစ်စ်မှာလေရင်ခီးတယ်တွေနဲ့လေရင်ပေါ်မတက်မီစစ်ဆေးမှုတွေပိုအသေးစိတ်ခံရဖို့ရှိပြီးတည်ဆောင်လာတဲ့ electronic ပစ္စည်းဖြစ်တဲ့ computer laptop cell phone စသဖြင့်တို့ကိုလည်းစစ်ဆေးတဲ့ဆက်တသက်နဲ့စစ်ဆေးခံရမှာဖြစ်ပါတယ်ဒါပြင်လေရင်တွေနဲ့လေဆိပ်တွေတွိုက်မှလည်းလုံခြုံရေးကိုတိုးမြင့်ချထားပြီးဘုံနဲ့ဓာတုပစ္စည်းတွေအတွက်အနံ့ခံဖို့ခွေးတွေကိုလည်းအသုံးပြုမှာဖြစ်ပါတယ်။ဒီအရေးယူဆောင်ရွက်မှုတစ်ဟာနိုင်ငံပေါင်း105နိုင်ငံကဒေသိပ်ပေါင်း280တို့မှလှုပ်ဆောင်ကြရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကိုလာရောက်တဲ့နိုင်ငံခြားခီးတယ်ပေါင်းဟာနေ့စဉ် 3,250 လောက်ရှိတာဖြစ်ပါတယ်။နိုင်ငံခြားလေကြောင်းတွေအနေနဲ့ဒီအရေးယူဆောင်ရွက်မှုတစ်တွေကိုရက်120အတွင်းလိုက်နာကြရမှာဖြစ်ပြီးelectronic PC တွေကိုစစ်ဆေးတဲ့ဆက်သစ်တွေကို21ရက်အတွင်းတပ်ဆင်ကြရမှာလည်းဖြစ်ပါတယ်။ဒီညွှန်ကြားချက်တွေကိုမလိုက်နာတဲ့လေချောင်းတွေအနေနဲ့နောက်ပိုတင်းကျတဲ့ကန့်သတ်မှုတွေခံရဖို့ရှိတယ်လို့ဒဏ်ငွေတက်ခံရဖို့နဲ့အမေရိကန်လေဆိပ်တွေကိုစင်းသက်ခွင့်ပိတ်ပင်ခံရတာတွေအထိဟန်တားနိုင်ရဖို့ရှိတယ်လို့အမိမြေလုံခြုံရေးဌာနကပြောခဲ့ပါတယ်ရှင်။